ရခိုင်ကမ်းလွန်ရှင်နံလောက်ွက် E3 ကမဟာတစ်အဆန်းတွင်မှာတဘာဝဌာန်ွေစံတပ်အောင်မြင်ကြောင်းတောင်ကိုရီးယားလုပ်ငန်းကြီး POSCO International ကတနင်္လာနေ့မှာကြေညာပါတယ်။မဟာတစ်အဆန်းတွင်မှာတရက်ကိုဌာန်ွေကုဗပေ38တန်းကျော်အထိထုတ်လုပ်နိုင်မယ်လို့ခန့်မှန်းတဲ့အကြောင်းလဲကုမ္ပဏီရဲ့ကြေညာချက်ကိုကိုးကားပြီးကိုရီးယားဂျုံအန်ဒေးလီကဖော်ပြပါတယ်။အခုအသစ်တွေ့တဲ့မဟာတစ်တဘာဝဌာန်ွေအဆန်းတွင်ကPOSCO International လုတ်ကင်နေတဲ့ရွှေတဘာဝဓာတ်ငွေစီမံကိန်းနဲ့ကီလိုမီတာ30လောက်ပဲဝေးပါတယ်။အခုအသစ်တွေ့တဲ့မဟာတစ်ကိုတော့လာမယ့်2022ခုနှစ်မှာစတင်စမ်းသပ်တူးဖော်နိုင်ဖို့ရည်မှန်းထားပြီးအနာဂတ်တူးဖော်ရေးနဲ့ဓာတ်ငွေထုတ်ယူရေးအတွက်နှစ်နှစ်ကြာအချိန်ယူသုံးသပ်မှာဖြစ်ပါတယ်။ဓာတ်ငွေရဲ့တန့်စင်မှုထုတ်ယူရမယ့်အခြေအနေတွေကိုမသိရသေးတာကြောင့်ဒီအသစ်တွေ့တဲ့တဘာဝဓာတ်ငွေတွင်မဟာတစ်ရဲ့တန်ဖိုးကိုတွက်ချက်ဖို့တော့မလွယ်သေးဘူးလို့လဲကုမ္ပဏီတာဝန်ရှိသူကိုကိုးကားပြီးသတင်းကဖော်ပြပါတယ်။အခုရခိုင်ကမ်းလွန်ရေနံလောက်ွက် E3 မှာနောက်ထပ်အဆန်းတွင်းတွေလည်းရှိပါတယ်။ကစ်စပါနဒီ1ရန်အောင်မြင်1တို့ကိုဆက်လက်ရှာဖွေသွားမှာပါ။ဒီထဲကရန်အောင်မြင1အဆန်းတွင်းကိုတော့ဒီလထဲမှာပဲဆက်လက်တူဖို့မှာဖြစ်တယ်လို့မြန်မာအစိုးရသတင်းကဖော်ပြပါတယ်။ဒီအဆန်းတွင်းမှာလည်းတဘာဝဓာတ်ငွေပေါ်ထုတ်နိုင်ဖို့ POSCO ကုမ္ပဏီကမျှော်လင့်ထားပါတယ်။